မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်180နီးပါးအိန္ဒိယနိုင်ငံဘက်ချမ်းမေဇူရန်ပြည်နယ်ထဲကနေဆမ်းမြို့ဖြစ်တဲ့ဘန်တက်ဘန်ကာရွာကိုဇန်နဝါရီ18ရက်နေ့ကရောက်လာတယ်လို့ပြည်နယ်ပြည်ထရေးဌာနအကြီးအကဲရရှိကပြောဆိုထားကြောင်းအိန္ဒိယသတင်းတွေမှာဖော်ပြနေပါတယ်။ကနေဦးသတင်းရဗိုလ်ထုနဲ့ညနေ၄နာရီလောက်မှာမေဇူရန်နယ်စပ်ကိုရောက်ရှိခဲ့တာဖြစ်ပြီးလက်နက်ခဲယမ်းတွေလည်းပါလာတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းစူးစီးပြီးမတ်လီမှာအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
အိန္ဒိယနိုင်ငံဘတ်ချမီဇိုရန်ပြည်နယ်ထဲကိုစစ်ကောင်စီတပ်ဖွဲ့ဝင်289ဦးထပ်မံဇန်နဝါရီလ18ရက်နေ့ညနေပိုင်းကရောက်ရှိလာခဲ့တယ်လို့အိန္ဒိယယူနိုက်တက်သတင်းမှဖော်ပြထားပါတယ်။သူတို့တွေဟာမြန်မာမီဇိုရန်ဘင်္ဂလားဒေ့ရှ်နယ်စပ်မြို့ဖြစ်တဲ့ဘန်တက်ဘန်ကာရွာကိုရောက်ရှိခဲ့တယ်လို့ဆိုပါတယ်။အခုလိုခိုးလုံလာကြသူတွေနဲ့ပတ်သက်လို့မီဇိုရန်တဲကစစ်ဘေးရှောင်သူတွေကိုကူညီနေသူကိုစလိုင်းကအခုလိုပြောပြလာပါတယ်
။မီဇိုရန်နဲ့ပြောမယ်ဆိုရင်တော့ဟိုတောင်ဖက်မြို့ဟာခုံလုံးတယ်လို့တော့ဟုတ်တယ်ဖြစ်နိုင်အများဆုံးကတော့ဟိုပလောဝမြို့နယ်ရာနဲ့ဖြစ်မှာဆက်မှာခုတလောကဒီပလောဝမှာပဲတိုက်ပွဲရဒီခန်းတိန်ပွဲရများတယ်မေချီတော့ဒီစမီနဲ့ပလောဝမြို့မှာသူတို့တိုက်ပွဲရှိတယ်ဒါပေမဲ့သူတို့စခန်းတော့တိန်ပြီးပြီဒါပေမဲ့အဲ့ဒီမှာစစ်သားတွေကတချို့သူပြေးတယ်တနေရာမဆူတယ်အဲ့လိုတင်းကြတယ်တဲ့ကျွန်တော်ထင်တာကတော့အများအားဖြင့်တော့အဲ့ဒီကဖြစ်မဲ့ထင်တယ်ပလောဝမြို့နယ်ကပဲဖြစ်မှာ
ဒီထွက်ပြေးလာကြတဲ့စစ်ကောင်စီတပ်တွေဟာအိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ပလောဝမြို့နယ်မှာရခိုင်တပ်တော်အေအေနဲ့တိုက်ပွဲမှာမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးပြီးတော့လက်လက်ချခဲ့တာဖြစ်တယ်လို့သူကပြောပါတယ်ဒီလူတွေနဲ့ပတ်သက်လို့အိန္ဒိယဘက်ကဘာဆက်လုပ်မလဲဆိုတာသေချာမသိရသေးပါဘူးလက်လက်ခဲရံတွေပါယူဆောင်ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုမြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယနယ်စပ်အနီးဖာဗာမြို့အနီးကအိန္ဒိယဘက်ခြမ်းမှာရှိတဲ့အာတန်ရိုက်ဖယ်တပ်စခန်းမှာထားထားတာပါပြီးခဲ့တဲ့နှစ်လက်ဘာလလောက်ခရဲကချင်းပြည်နယ်အတွင်းမှာအေအေနယ်ရောဒေသရင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့မီဇိုရန်ဘက်ကိုထွက်ပြေးသွားတာတွေရှိပြီးတော့သူတို့ကိုအိန္ဒိယဘက်ကပြန်ပို့ခဲ့တယ်လို့ကိုစလိုက်ကပြောပါတယ်
။ဒီနိုမာလာမာလေဒီမီဇိုရန်မြောက်ဖက်ကြတာပေါ့နော်အရှေ့မြောက်ကြတယ်အဲ့ဒီမှာ43ယောက်ကအိန္ဒိယမှာသူတို့လက်နက်ချတယ်ပြီးတော့နောက်တရက်မှာပဲ29ဦးအလင်းဝင်တယ်အဲ့ဒါကိုသူတို့ကမြန်မာနိုင်ငံကိုပြန်ပို့တယ်ပြီးတော့ဒီဇင်ဘာလမှာခံသိမ်းတဲ့အချိန်မှာလည်း30နိပါတ်ကျင်တယ်အဲ့ဒါလည်းသူတို့လက်ထဲရောက်တယ်သူတို့ကိုလည်းပြန်ပို့တယ်နဲ့ဒီဇင်ဘာလကုန်ပိုင်းမှာလည်းဒီပလေးဝဖက်ကနဲ့တရားနဲ့ခုန်တက်လာသူတို့ဒီမီဇိုရမ်အိုက်ဇောလ်လီစိတ်မှာတမရော်လီရင်နဲ့ငကြိမ်လာတည်တယ်ဒီနှစ်တည်းမှာလည်းလင်းပူရဲ့ airport မှာသူတို့လာမြန်မာပြည်ဖက်ကနေတမတော်လေးရင်နဲ့လာကျူတယ်လေအဲ့လိုပဲဖြစ်မယ်လို့ကျွန်တော်တော့ခံဖန်းတယ
်2023ခုနှစ်လက်ဘာလကနေဒီနှစ် January လအထိစစ်ကောင်စီတပ်ဖွဲ့ဝင်630ကျော်ဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုထွက်ပြေးတိတ်ဆောင်လာခဲ့တယ်လို့အိန္ဒိယသတင်းစာကဖော်ပြပါတယ်အဲ့ဒီထဲကမြန်မာစစ်သား300ကျော်ကိုမြန်မာစစ်ကောင်စီစီကိုအိန္ဒိယအစိုးရကလွှဲပြောင်းပို့ဆောင်ပေးထားပြီဖြစ်တယ်လို့လည်းအိန္ဒိယဘက်ကထုတ်ပြန်ထားပါဗျ။အခုလိုထွက်ပြေးခုံလုံသွားတဲ့တပ်ဖွဲ့ဝင်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကို VOA ဘက်ကဆက်သွယ်နေပေမဲ့အခုထိပြန်လည်အဖြေဆိုတာမရှိသလိုတတိထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်။